မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရုရှားသမ္မတဗလာဒီမီပူတင်ကမော်စကိုမြို့တော်ကရင်မလင်မှာဒီကနေ့လက်ခံတွေ့ဆုံပါတယ်တွေ့ဆုံမှုအတွင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးမယ်လို့လည်းခန့်မှန်းပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းခဲ့တာ2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတွေကြောင့်အနောက်နိုင်ငံတွေကဝိုင်းပယ်ခံနေရတဲ့နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေတာပါစိုက်ပျိုးရေးနျူကလ িয়ার စွမ်းအင်ကဏ္ဍတွေအပါအဝင်နယ်ပယ်အတော်များများမှာပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာကောင်းတွေတွေ့ရတဲ့အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒီကနေ့အစောပိုင်းတွေ့ဆုံခဲ့တဲ့ရုရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ရုရှားနဲ့မြန်မာအပေါ်ဥပဒေမဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ထားပေမဲ့ကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအောင်မြင်မှုရရှိနေပြီးအပြန်အလှန်ကုန်သွယ်မှုတွေလည်းတိုးလာနေပါတယ်လို့ရုရှားဝန်ကြီးချုပ်မီခေးလ်မီရှူစတင်ကပြောကြားခဲ့တာပါ။ငင်းကြတဲ့လုပ်ငန်းသုံးနျူကလ িয়ার စွမ်းအင်တည်ယူပို့ဆောင်ရေးအခြေခံအဆောက်အုံနဲ့စိုက်ပျိုးရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခွင့်အလန်းကောင်းတွေရှိနေတယ်လို့လဲရုရှား Interfax သတင်းဌာနကကိုကဖော်ပြပါတယ်မြန်မာနိုင်ငံတဝက်အထူးစီးပွားရေးဇုံမှာယင်းနည်းမြုပ်နှံမှုတွေလှုပ်ဖို့စီစဉ်နေကြောင်းလဲပြောဆိုထားပေမဲ့ဘဲကုမ္ပဏီဆိုတာကိုတော့ဖော်ပြမထားပါဘူးရုရှားအစိုးရပြောခွင့်ရဒီမီထရီ Peskov ကလည်းမြန်မာနိုင်ငံဟာအရှိအာရှဒေသမှာအလွန်အရေးကြီးတဲ့မိတ်ဖက်နိုင်ငံဖြစ်ပြီးဆက်ဆံရေးတွေတိုးမြင့်နေကြောင်းပြောဆိုထားပါတယ်ရုရှားနိုင်ငံမှာအလုသမားဥယျာဉ်ရှားပါနေတာကြောင့်အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်ကမိတ်ဖက်နိုင်ငံတွေအပြင်မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေကအလုသမားတွေခေါ်ယူဖို့စီစဉ်နေကြောင်းရုရှားစီးပွားရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့လဲအစိုးရပိုင်းတက်စ်သတင်းမှာဖော်ပြပါရခင်ဗျာ